ရှိခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသား၁၀ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့မှုမှာတာဝန်ရှိတဲ့တပ်မတော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တာလို့သတင်းမှန်ပြန်ကြားရေးတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။သူတို့ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းကရှော့ပေါ့ပစ်ဒဏ်နဲ့လွတ်ပေးခဲ့တာဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့မဆူမြတ်မုံကတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာမှာ2019စက်တင်ဘာလကမွတ်စလင်ရွာသား10ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်လွှတ်ပေးခဲ့တယ်ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်။အ
ဲ့ဒီမှာဖြစ်ပေရတော့ကျွန်တော်တို့သတ်ခံသူ10ဦးပြီးကျွန်တော်အင်းတင်ကြီးရောက်လာနေတဲ့ပြိပက္ခတွေကိုရှောင်ကြားလာတဲ့တိုင်းရင်းသားတွေရှိတယ်။အဲဒီတိုင်းရင်းသားတွေကအင်းဒီမှာရှိတဲ့စာသင်ကျောင်းမှာနေခဲ့တဲ့တိုင်းရင်းသားအင်းဒီကစာသင်ကျောင်းမှာလာတော့ပို့လို့အဲဒီထဲကနေမှကျွန်တော်တို့ထွက်သွားတဲ့ဟိုတိုင်းရင်းသားတချို့ကိုသူတို့တတ်ဖြတ်ခဲ့တာရှိတယ်။တတ်ဖြတ်ခဲ့တာရှိတဲ့အတွက်အဲဒီ10ယောက်လုံးကိုကျွန်တော်ဖမ်းမိတယ်။ဖမ်းမိတဲ့အခါမှာကျွန်တော် yes scan ကိုပို့ဖို့အခြေအနေမဖြစ်နိုင်ဘူး။ဖြစ်နိုင်မှာအဲဒီအချိန်မှာ yes scan များပြီးကျွန်တော် ear test နဲ့ scan နဲ့အတိုက်ခံထားတယ်မှာအဲဒီမှာစစ်ကြောင်းမှာစစ်တာဖိနေကြတယ်။ဖိနေတော့တဲ့အခါမှာပြီးကရွာသားတွေရဲ့ဒါစာချေဖို့အတွက်တောင်းဆိုတာခါကြီးရှိတယ်။အဲ့ဒီ intention ရဲ့ပုံမှာအဲ့ဒီပုံမှာမူတည်ကြတာသူတို့ကရခင်တော့ intention မရှိတော့လဲအဲ့ဒီမှာပြန်လို့တပ်ဖြတ်တဲ့နေရာမှာအောင်ကျူးလို့ပြန်အောင်ကျူးလို့ရတဲ့အခြေအနေကခံရရဖြစ်တယ်။အဲ့ဒီရည်ယူခံရတော့အတနာခံလာရင်ကိုပြန်လဲသုံးတပ်ပြီးတမတော်ကားကိုဦးပြုတ်အနေနဲ့လာတော့တမတော်အဲ့ဥပဒေ168 minute ပေါ့180 minute ခံရလို့ရလုတ်ပိုင်ခွင့်နေပြင်သုံးပြီးခေါင်းလာ10 minute ကနေခေါင်းလာ10 minute ပြစ်တံရှော့လိုက်တယ်ကျော်ဘူးကျော်ရတဲ့ကြောင့်လို့တို့ဒီ2018တက်လာပိုင်းမှာကျွန်တော်ထောင်ကနေလွတ်မြောက်သွားတယ
်။ထောင်ချခံရတဲ့တက်မတော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစာတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ယုံကသုံးသပ်ပြီးကာကွယ်ရေးဦးစီးချုပ်ကလွတ်ငြိမ်းသက်သာခွင့်ပေးလိုက်တာဖြစ်ပါတယ်။မွတ်စလင်10ယောက်ကိုတပ်ဖြတ်ပြီးမြုပ်နှံထားတဲ့အလောင်းတွေကို Riders သတင်းဌာနကမြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းစင်ခန်းစာအကျယ်တဝင့်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသတင်းအစီရင်ခံစာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ချိုးဖောက်မှုဖြစ်တဲ့နိုင်ငံတကာကထောက်ပြပြီးတာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြပါတယ်။တပ်မတော်ဘက်ကအကြမ်းဖက်သမားတွေလို့ဆိုတဲ့မွတ်စလင်ရွာသားတွေကိုတပ်ဖြတ်ခဲ့မှုကို Riders သတင်းတောက်တွေကဖော်ထုတ်ဖို့ကြိုးစားခဲ့တဲ့အတွက်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2019ဒီဇင်ဘာမှာဖမ်းဆီးထောင်ချခံခဲ့ရတာပါ။သူတို့ကတော့မကြာခင်ကမှတမရရဲ့လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုပြန်လွတ်လာတဲ့တပ်မတော်သား9ယောက်ကိုပဲတပ်မတော်ဘက်ကအရေးယူခဲ့တာပါဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံတချို့လည်းဖမ်းဆီးခံထားရတာရှိပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေပေါ်အာဆာအကြမ်းဖက်သမားတွေက2019ဩဂတ်စ်လမှာဝင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလုပ်ခဲ့တာပါအဲဒီဆောင်ရွက်မှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲမှုတွေလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အတုံးအနှုံးကိုလက်မခံဘဲကျူးလွန်ခဲ့သူတွေကိုဥပဒေအရအရေးယူမယ်လို့ပြောကြားထားပါတယ်။